covid ကယောဂါကူးစက်မှုတွေတိုးလာနေတာကြောင့်ကချင်ပြည်နယ်ကကြောက်မြတ်ဒူးဖော်ရေးလုပ်ငန်းတွေရပ်ဆိုင်ထားရတာကိုနောက်ထပ်2လသက်တမ်းတိုးလိုက်တဲ့အကြောင်းပြောပြပါမယ်ကျွန်မအင်တနာထွန်းမှာမိုးရသည့်ကာလမှာအန္တရာယ်ရှိတာကြောင့်လုံခင်ဖာကန်ခန်တီးနဲ့မော်လူးမော်ဟန်ရတနာနယ်မြေတွေမှာကြောက်မြတ်ဒူးဖော်ထုတ်လုပ်တဲ့လုပ်ငန်းတွေကိုဇူလိုင်လ1ရက်နေ့ကနေစက်တင်ဘာ30ရက်နေ့အထိယာယီရပ်နားထားခဲ့တာပါရာကြီးရဆိုင်ထားတာတက်တန်းကုန်သွားချိန်မှာပဲဒေတာတွင်မှာကိုဗစ်ရောဂါကူးစက်မှုတွေများလာတဲ့အတွက်ထိမ့်ချုံနိုင်အောင်အော်တိုဘာ1ရက်နေ့ကနေနိုဝင်ဘာ30ရက်နေ့အထိလုပ်ငန်းတွေကိုဆက်လက်ရဆိုင်ထားဖို့တာဝန်ရှိသူတွေကဆုံးဖြတ်ခဲ့တာဖြစ်ပြီးတော့အခုနောက်ထပ်ဒီဇင်ဘာ1ရက်နေ့ကနေ2021ဇန်နဝါရီ31ရက်နေ့အထိနောက်ထပ်2လထပ်မံတက်တန်းတို့ရဆိုင်ထားဖို့တာဝန်ရှိသူတွေကဆုံးဖြတ်ခဲ့တာဖြစ်တယ်လို့မြန်မာကြောက်မြတ်ရတနာရောင်းဝယ်ရေးလုပ်ငန်းချုပ်ကအမှုဆောင်အရာရှိဦးမင်းသူကပြောပါတယ
်ဒီကဲမိုးရင်းကာလတော့ကတော့မိုးရင်းကာလအဖြစ်တဲ့အတွက်ဒီမြေပြမှုတွေပါ냐ဖြစ်မှာဆိုလို့ကျွန်တော်တို့ပထမ3လမိုးရင်းကာလ3လကိုယာယီရန်နာခဲ့တာပေါ့နော်ရန်နာပြီးတော့တခါနောက်ကျွန်တော်တို့အဲ့ဒီဒီမြန်မာနိုင်ငံကြောင်းရလုံလဲရှင်များအတင်းရနေပြီးတော့မှပဲသူတို့ကဒီနောက်ထပ်2လလဲဒီကိုဗစ်ကာလဖြစ်တဲ့တွေဒါကိုယာယီရန်နာဖို့သူတို့တင်ပြကြည့်ရကျွန်တော်တို့ကလည်းအဲဒီအထက်ဌာနတွေကိုတင်ပြပြီးတော့နားခဲ့တာပေါ့နော်ဒါအခုတခါကျတော့လဲအဲ့လိုပါပဲဗျအဲပို့ပြီးတော့အခုကတော့အဲ့ဒီဖက်ကမ်းဘက်မှာနည်းနည်းပို့ပြီးတော့ဒီပို့တွေ့လူနာတွေလည်းများလာတယ်ပေါ့နော်သူတို့အဲ့မှာလည်း stay at home နေအေးလောက်လာတယ်စုစုနဲ့ဖီလီလော်ဒေါင်းလောက်လာတယ်ရှိတယ်အဲ့ဘက်မှာလည်းဝင်ထွက်တွေအေးကဟိုများလာတဲ့အနေအထားမျိုးရှိတော့ကျွန်တော်တို့ဒီအနေအထားမှာလည်းအကြောင်းမြင့်တင်ရနေတယ်ထပ်မံပြီးတော့သူတို့ကတော့ရနာရာရနာနိုင်ရေးကိုသူတို့ဟိုညီတိုင်းတင်ပြလာပါတယ်အဲ့ဒါနဲ့ကျွန်တော်တို့ကလည်းအထက်ဌာနကိုတင်ပြပြီးတော့ဆက်ပြီးတော့ကျွန်တော်တို့ကရာရနာတဲ့အခြေအနေပါဗျဟုတ်ကဲ့
မြန်မာနိုင်ငံအဝမ်းကိုဗစ်ကပ်ရောဂါကူးစက်မှုတွေတိုးလာနေချိန်မှာပဲကချင်ပြည်နယ်ကကြောက်စိမ့်တူးပေါ်ရေးလုပ်ငန်းတွေကြောင့်ထင်ရှားတဲ့ဖားကန်ဒေသမှာလည်းကူးစက်သူအတီးပြူလူနာတွေတိုးလာနေပါဗျ။ရောဂါကူးစက်မှုတွေတိုးလာနေတဲ့အတွက်ကျန်းမာရေးဝန်ထမ်းတွေအပြင်ဒေသခံအာဏာပိုင်တွေကပါပူးပေါင်းပြီးထိန်းချုပ်နိုင်ဖို့စီစဉ်နေတယ်လို့လည်းဖားကန်မြို့နယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးခင်မောင်မြင့်ကပြောပါဗျ
။ဖားကန်မှာဆိုရတဲ့အခုလုံခင်မာနဲ့စိတ်မှုပေါ့ဗျာအကုန်လုံးပေါင်း100ကျော်ဖြစ်သွားတော့ပေါ့။ positive ဖြစ်တဲ့လူနာကအဲ့တော့ဆိုတော့နည်းနည်းများလာတယ်လို့ထင်တာပဲလေ COVID-19 ထိ ंछ ွေ mobile team ဆိုမှဖွင့်ထားတာပေါ့ဗျာအဲ့ဒီမှာကတော့ပုချွေလည်းပါမယ်ရဲလည်းပါမယ်တက်ကလည်းပါမယ်နောက်ဌာနဆိုင်ရာတွေလည်းပါမယ်ပေါ့ဗျာလာဝကတို့ပါတို့နောက်ပြီးတော့မှကျန်းမာရေးဌာနတို့အကုန်လုံးပေါင်းပြီးတော့မှကျွန်တော်တို့ကညီပိုင်းတို့နေပိုင်းတို့လက်လည်ပြီးတော့မှ speaker နဲ့ order တမျိုးဒီ team နဲ့ကတော့ဥစ္စာမလိုက်နိုင်တဲ့လူတွေကိုကျွန်တော် COVID-19စီကံဦးတွေမလိုက်နိုင်တဲ့လူတချို့ဖောက်ဖြစ်တဲ့လူတချို့နည်းနည်းပါးပါလုပ်တဲ့လူတွေကိုကျွန်တော်တို့ကတော့ထိမ့်သိမ့်နိုင်အောင်လို့ COVID team ဆိုမှဖွဲ့ထားပြီးတော့မှလက်ပတ်နေပါလား
။ကချင်ပြည်နယ်မှာယောဂကူးစက်မှုတွေတိုးလာနေတာကြောင့်သွာလာလှုပ်ရှားမှုတွေကိုကန့်သတ်တာအပါအဝင်ယောဂထိန်းချုပ်ရေးအစီအစဉ်တွေကိုလည်းတိုးမြှင့်ဆောင်ရွက်နေတာဖြစ်ပါတယ်။ကချင်ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနရဲ့ထုတ်ပြန်ချက်အရမနေ့ကအထိကချင်ပြည်နယ်မှာကိုဗစ်ရောဂါပိုးကူးစက်သူအတည်ပြုလူနာ290ကျော်ရှိနေပြီးအများဆုံးဖြစ်တဲ့ဖားကန်ဒေသမှာတော့228ယောက်ရှိနေပါတယ်ရှင်။ကျွန်မအင်တနာထွန်းမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။